မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရသူတွေလွမြောက်ရေး NLD အစိုးရကဦးစားပေးဆောင်ရွက်သွားမယ်ဆိုတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ကြေညာချက်ကိုလူ့အခွင့်အရေးဖွဲ့တွေကကြိုဆိုလိုက်ကြပြီးဒီကြေညာချက်အတိုင်းအကောင့်ထည့်ဖို့ဖို့ကိုလည်းမျှော်လင့်နေကြပါတယ်။အခုချိန်ဟာမြန်မာနိုင်ငံအနေနဲ့နိုင်ငံရေးအကျဉ်းသားလုံးဝကင်းမဲ့တဲ့အခြေအနေရှိလာနိုင်ပြီလို့လည်းဆိုကြပါတယ်။အပြည့်အစုံကိုမနက်နာချမ်းကစပီးပြောပြမှာပါရှင်။
နှစ်ပေါင်း50ကျော်ကာလအတွင်းမြန်မာနိုင်ငံမှာလူလူကရွေးချယ်တင်မြှောက်တဲ့ပြမဆုံးအယက်သားအစိုးရတက်လာပြီးတဲ့နောက်သတင်းတပတ်အတွင်းမှာပဲနိုင်ငံရေးအကျဉ်းသားအလုံးအမြန်ဆုံးလွတ်မြောက်လာရေးကိစ္စဟာ NLD အစိုးရရဲ့ဦးစားပေးကိစ္စရက်တွေကတစ်ခုဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကကြာသပတေးနေ့မှာကြေညာခဲ့တာပါဒီကြေညာချက်ကိုနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကဝိုင်းဝန်းကြိုဆိုခဲ့ကြပြီးမြန်မာနိုင်ငံအနေနဲ့နိုင်ငံရေးအကျဉ်းသားတယောက်မှမရှိတဲ့နိုင်ငံဖြစ်အောင်လို့ကျိုးပန်းဖို့ရအခွင့်လန်းရှိနေတယ်လို့ထောက်ပြခဲ့ကြတာပါ Amnesty International နိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ကြီးကအရှိတောင်အာရှနဲ့တောင်အာရှရေးရညွှန်ကြားရေးမှူးတီကူမာကတော့
Amnesty International welcomes Daw Aung San Suu Kyi's announcement
ကျုံကြီးချက်ကြောင့်အကျဉ်းချခံနေရသူတွေလွတ်မြောက်ရေးစတင်ဆောင်ရွက်ဖို့ဒေါ်အောင်ဆန်းစုကြည်ရဲ့ကြေညာချက်ကို Amnesty International ကကြိုဆိုပါတယ်အခုဆိုရင်မြန်မာပြည်မှာနှစ်သက္ကူကာလရောက်တော့မှာပါအစိုးရရဲ့အနေနဲ့အကျဉ်းသားတွေကိုအထူးလွန်ကျင်းချက်နာခွင့်ပေးလို့ရှိပါတယ်။လွှတ်ပေးတဲ့အထက်မှာရာဇဝတ်မှုနဲ့ကြားခံရသူတွေရောနိုင်ငံရေးအကျဉ်းသားတွေရောနှမျိုးစလုံးပါတတ်ပါတယ်။ဒါကြောင့်လည်းအခုနှစ်သက္ကူကာလလွန်ကျင်းချက်နာခွင့်ပေးတဲ့အထက်မှာအကျဉ်းထောင်တွေရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်လာတာကိုကျွန်တော်တို့အနေနဲ့မြင်တွေ့လိုပါတယ်။ဒါမှလည်းမြန်မာနိုင်ငံဟာနိုင်ငံရေးအကျဉ်းသားတယောက်မှမရှိတဲ့အတိုင်းပြည်အဖြစ်ပြောနိုင်ပါလိမ့်မယ်။
အလားတူ HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကြီးရဲ့အာရှရေးရညွှန်ကြားရေးမှူး Brad Adams ကလည်းဒီကြေညာချက်တိုင်းအကောင့်ထည့်ဖော်နိုင်မှုကိုမျှော်လင့်တဲ့အကြောင်းအခုလိုပြောဆိုခဲ့ပါတယ
် Well we're hoping that the new government will release all political prisoners and
အစိုးရသည်အနေနဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွှတ်ပေးဖို့နဲ့လက်တော်တရားစွဲခံရပြီးအမှုရင်ဆိုင်နေရသူတွေအားလုံးကိုလည်းပယ်ဖျက်ပေးဖို့ကျွန်တော်တို့မျှော်လင့်ပါတယ်အမှုရင်ဆိုင်နေရတဲ့သူတွေကလည်းတော်တော်များများရှိနေပါတယ်အလုံးကိုချက်ချင်းပြန်လှုပ်ပြီးနေတွင်ချင်းအိမ်ပြန်နိုင်ပြီးမိသားစုနဲ့စုံစည်းခွင့်ရဖို့လဲကျွန်တော်တို့မျှော်လင့်ထားပါတယ်။တကယ့်မေကွန်ကတော့အစိုးရကပြန်လှုပ်ပေးခြင်းနဲ့လူတွေအလုံးကိုစစ်တပ်ကဟန်တားတာမျိုးဒါမှမဟုတ်ရင်လည်းတချို့ကိုတားမြစ်တာမျိုးလုပ်လာမလားဆိုတာပါပဲ။ဒါကြောင့်လဲအစိုးရအနေနဲ့ဘယ်လောက်ထိလုပ်နိုင်မလဲစစ်တပ်ကရောဘယ်လောက်ထိတားနိုင်မလဲဆိုတာကိုအလုံးကအနီးကစောင့်ကြည့်နေကြပါတယ်။
ဒါပေမဲ့လည်းအစိုးရတဲ့အနေနဲ့အထွေထွေလူငယ်ချမ်းသာ권ကျင်ညာဖို့ဆိုရင်တိုင်းပြည်ရဲ့အာဏာကိုအပြည့်အဝဆုပ်ကိုင်ထားတဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့ထောက်ခံမှုလိုအပ်တာကြောင့်အစိုးရရဲ့လှုပ်ဆောင်နိုင်စွမ်းအပေါ်လူ့ခွင့်ရေးအဖွဲ့တွေကတန်တရားရှိနေကြတာပါ။မကြသေးခင်ကဆန္ဒပြပွဲတွေတွင်ဖမ်းဆီးခံရပြီးတရားရင်ဆိုင်နေကြရတဲ့တက်ကြွလှုပ်ရှားသူတွေရဲ့အမှုတွေမှာဆိုရင်လည်းတရလိုဖြစ်တဲ့ရဲတပ်ဖွဲ့ကိုစစ်တပ်ကချုပ်ကင်ထားတဲ့အတွက်ဒီမှုတွေကိုအစိုးရကဖျက်သိမ်းပေးမဲ့ကိစ္စမှာစစ်တပ်ကပိတ်ပင်တားဆီးရာတွေလောက်ကောင်းလုံနိုင်တယ်လို့လည်း HRW ကထောက်ပြခဲ့တာပါဒါနဲ့ပတ်သက်ပြီး AI အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်တီကူမာကတော့အခုလိုပြောဆိုခဲ့ပါတယ
် The new government is trying to release people and the military is not allowing them to do that
အစိုးရကလှုပ်ပြေးကြိုးပမ်းနေရကိုစစ်တပ်ကခွင့်မပြုဘူးဆိုရင်တော့ပြဿနာကနိုင်ငံတကာအဆင့်ထိဖြစ်လာပါလိမ့်မယ်ဒီလိုဖြစ်လာမယ်ဆိုရင်တော့အမေရိကန်နဲ့တခြားအစိုးရတွေရဲ့လက်တော်ရှိနေတဲ့ PR တွေနဲ့ဒီလူတွေပြန်လွတ်လာအောင်စစ်တပ်ကို PR ပေးဖို့လှုံ့ဆော်ရပါလိမ့်မယ်
။ဒါအပြင်တက်ကြွလှုပ်ရှားသူတွေကိုနှိပ်ကွပ်ဖို့အတွက်အရင်အစိုးရလက်ထက်တုန်းကပြဋ္ဌာန်းခဲ့တဲ့ဥပဒေတချို့ကိုလည်း NLD အစိုးရအနေနဲ့ပြင်ဆင်ဖို့လိုအပ်ကြောင်း HRW ရဲ့ပြောခွင့်ရပုဂ္ဂိုလ် Brad Adams ကပြောဆိုခဲ့ပါတယ
်။ Well, I think the next thing after they release these prisoners is to make sure that there's no political
prisoners. ဒီနေ့ချင်တာကိုပြည်ပြင်းဆက်လုပ်ရမှာကတော့ထောင်ထဲမှာနိုင်ငံရေးကျင်းသားတွေမကြံတော့ဘူးနောက်ထပ်အရေးယူတာတွေမရှိတော့ဘူးလို့ပါတယ်တရားစွဲရေးယူနေတဲ့အာဏာပိုင်တွေအနေနဲ့လည်းနိုင်ငံရေးကျင်းသားတွေအဖြစ်အပြစ်ပေးခံရနိုင်တဲ့ဥပဒေတချို့ကိုအသုံးမချဖို့အစိုးရကညွှန်ကြားတာမျိုးမြင်ချင်ပါတယ်ဒီဥပဒေကိုပြည်ပြင်းပြောင်းလဲဖို့လည်းအစိုးရအနေနဲ့ကြေညာစေချင်ပါတယ်ဒါမှလည်းအစိုးရကိုဝေဖန်သူတွေအပြောင်းလဲလုပ်ဖို့တောက်ဆိုသူတွေကိုဟန်တားရမှာဒီဥပဒေတွေကိုအလွဲသုံးစားမလုပ်နိုင်မှာဖြစ်ပါတယ
်နိုင်ငံရေးကျင်းသားများကိုကြီးဆောင်ရှောက်ရေးအသင်း AAPP ရဲ့စာရင်းအရာတော့လက်ရှိမှာပြည်တံကြခံနေရတဲ့နိုင်ငံရေးအကျဉ်းသား122ဦးအမှုရင်ဆိုင်နေရသူ116ဦးနဲ့အာမခံတဲ့အမှုရင်ဆိုင်နေရသူ298ဦးရှိတယ်လို့သိရပါတယ်ရှင်